နိုင်ငံတော်ရမင်ကပုဂ္ဂိုလ်နိုင်ငံရေးဝန်ကြီးတော်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆင်လုံးရဲ့ဖိတ်ကြားချက်အရအဂုလ19ရက်ဒီနေ့ကနေ22ရက်နေ့အထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့လာရောက်မယ်ကြောင်းစင်ကာပူနိုင်ငံသားရေးဌာနရဲ့အဂုလ18ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်ဆန်းစုကြည်ဟာအဂုလ20ရက်နေ့မှာစင်ကာပူသမ္မတဟာလီမာယာခော့ပ်နဲ့တွေ့ဆုံပြီးအဲဒီနေ့မှာပဲဝန်ကြီးချုပ်လီဆင်လုံးကအနည်းလေစာတက်ခင်းအခမ်းအနားဖြစ်ပါတယ်။ဒါအပြင်ဝါယဝန်ကြီးကိုချောက်တောင်ဒုတိယဝန်ကြီးချုပ်ထီယိုချီဟင်းနိုင်ငံသားရေးဝန်ကြီးဒေါက်တာဗီဗီယန်ဘာလာခရစ်စနန်တို့နဲ့လည်းခီးစဉ်တွင်တွေ့ဆုံဖို့ရှိပါတယ်။အဲဒီဩဂုတ်လ20ရက်နေ့မှာပဲ Grand Hyatt Hotel မှာ43ကျင်းမြောက် Singapore Lecture မင်းကုန်းကိုဒေါက်တာဆုကြည်ပြောမှာဖြစ်ပါတယ်။ Myanmar's Democratic Transition Challenges and Way Forward လို့ခေါင်းစဉ်တက်ထားတဲ့အဲဒီမင်းကုန်းမှာလက်ရှိအစိုးရအဖွဲ့ရဲ့အောင်မြင်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောမှာဖြစ်တယ်လို့ Singapore ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒေါက်တာဆုကြည်က2016ခုနှစ်နိုဝင်ဘာလတုန်းကလည်း Singapore နိုင်ငံကိုပထမအကြိမ်တွားရောက်ခဲ့ပါတယ်။